Carter Center ရဲ့ Lila ဆောင်ချီရေးမှာ ဘာတွေ များ တွေ့ရတယ်လဲ ဆိုတာကိုပဲ ဖြစ်ပါတယ် ပြည်တွင်းပြည်ပါ Lila ဆောင်ချီရေး အဖွဲ့တွေ ဝင်ရောက် Lila နိုင်တာဟာ 2010 ရွေးကောက်ပွဲနဲ့ ရှင်ရင် တိုးတက်မှုတည်းရ ဖြစ်ပေမဲ့ စီးမြင်စည်းကမ်းတွေနဲ့ ဆောင်ချီနေရသေးတာကြောင့် ပွင့်ပွင့်လင်းလင်း ဒီမိုကရေစီ ဆန်းဆန်းမဖြစ်သေးဘူးလို့ ဒီကနေ့ ရွေးကောက်ပွဲနေ့မှာ ဆောင်ချီအကဲခတ်နေတဲ့ Carter Center ကပြောဆိုလိုက်ပါတယ် မဲယုံတွေမှာ တန်းစီနေတဲ့ ပြည်သူတွေကိုကြည်ကျင်းအားဖြင့် ဒီကနေ့ဟာ မြန်မာပြည်သူတွေအတွက် အလွန်အရေးကြီးတဲ့ နေ့ရက်တစ်ရက်ဖြစ်တယ်လို့လည်း ပြောပါတယ် VOA သတင်းထောက် မတ်တင်ကီလင်းကပြောပြပေးပါမယ်ရှင်
ဟုတ်ကဲ့ပါရှင် 2015 ပါတီစုံအထွေထွေရွေးကောက်ပွဲမှာ ပြည်တွင်းပြည်ပရွေးကောက်ပွဲစောင့်ကြည့်အဖွဲ့တွေဝင်ရောက်လေ့လာနိုင်ပေမဲ့ စီးမြင်စည်းကမ်းတွေနဲ့လေ့လာရတာကြောင့် ပွင့်လင်းပြီးဒီမိုကရက်တစ်တိတ်မဆန်လာဘူးလို့ Carter Center ရွေးကောက်ပွဲစောင့်ကြည့်လေ့လာရေးအဖွဲ့ရဲ့ပူးတွဲခေါင်းဆောင်လည်းဖြစ် အိုင်ယာလန်နိုင်ငံ သမ္မတဟောင်းလည်းဖြစ်တဲ့ Mary Robinson ကအခုလိုပြောဆိုလိုက်ပါတယ်
I think it's important that we have had this access long term, short term and today because that is really important for the election process but I think I also take the point
ကျမတို့ရဲ့ရည်ရှိရည်တို့လေ့လာစောင့်ကြည့်သူတွေအနေနဲ့ဒီနေ့စောင့်ကြည့်ခွင့်ရတာဟာရွေးကောက်ပွဲတက်ကိုအရေးကြီးပါတယ်ဒါပေမဲ့လည်းဒီနေရာမှာတစ်ချက်ပြောချင်တာကကျမတို့စောင့်ကြည့်တဲ့အဖွဲ့တွေအနေနဲ့ချမှတ်ထားတဲ့မူပေါင်းအတွင်းကပဲအကန့်အသတ်နဲ့စောင့်ကြည့်နေရပါတယ်ဒါဟာစစ်မှန်ပြေဝတဲ့ဒီမိုကရေစီစက်နှုန်းလို့မယူဆပါဘူးဒီအချက်ဟာအရေးကြီးတာကြောင့်မလို့စည်ရင်းနေမ တယ်လို့ပြောလင်းတယ်လို့သွားနိုင်အောင်လည်းကျမတို့အားပေးခြင်းလို့ဖြစ်ပါတယ်
။ဒါပေမဲ့လည်း2010ရွေးကောက်ပွဲနဲ့ရှင်းလိုက်ရင်တော့ပြည်ရင်းပြည်ပရွေးကောက်ပွဲစောင့်ကြည့်အဖွဲ့တွေဝင်ရောက်ကြည့်ရှုနိုင်တာဟာအဓိကကွာခြားချက်ပဲလို့ပူတွဲကောင်းဆောင်လည်းဖြစ်အမေရိကန်သမ္မတဟောင်းဂျီမီကာတာရဲ့မိန်းလည်းဖြစ်တဲ့ဂျေးဆန်ကာတာကအခုလိုပြောဆိုလိုက်ပါတယ်။
And the, one of the biggest differences between the 2010
election. The 2010 Yugao Pwene, Dingne Yugao Pwene, Diga Gwa Cha Jaga, Piren Pipa, Sangji Pwere, Gekka Sangji Gwen Yara Wawe. Chanaro Kulo Nyu Nyumana Ngama Chie Cha Biro, Sangji Lila Naina Ha, Yen Yugao Pwene Gwa Cha Re, Diga Cha Ba.
ကတားစင်တာဟာမြန်မာတိုင်းငံလုံးဖြန့်ကျက်ပြီးရွေးကောက်ပွဲဆောင်ကြည့်သွားမှာဖြစ်ပြီးထူးခြားချက်အနေနဲ့မဲယုံတွေကိုကြိုတင်အကြောင်းမကြားထားပဲရှောင်းတခင်ဝင်ရောက်လေးလာခွေရခဲ့တယ်လို့လည်းပြောပါတယ်။ဒီကနေ့မဲယုံတွေမဖွင့်မိကြတဲ့ကအခြေအနေတွေကိုအကဲခတ်ဆောင်ကြည့်ခဲ့တဲ့ Mary Robinson ကဒီကနေ့မနက်ပိုင်းမဲယုံတွေအခြေအနေကိုလည်းအခုလိုပြောပြပါတယ်။
We started at 5:30 this morning so that we could get to the polling station we were allocated to see how the preparations were to see the opening of the station of the
မတို့ဒီနေ့အစောပိုင်းမှာပဲမဲယုံတွေကိုသွားပြီးတော့ပြင်ဆင်တာတွေကိုလေ့လာနိုင်ခဲ့ပါတယ်။မဲပုံတွေထဲမှာမဲတွေကြိုတင်ထည့်ထားတာမရှိအောင်လဲသွားပြီးစစ်ကြည့်ပါတယ်။အဲ့ဒီအချိန်မှလည်းမဲပေးဖို့တန်းစီနေကြတာတော်တော်လေးကိုအတန်းအရှည်နေတာတွေ့ရပါတယ်။အဲ့ဒါကိုကြည့်ခြင်းအပြင်ဒီနေ့ဟာမြန်မာပြည်သူတွေအတွက်အရေးကြီးတဲ့နေ့တစ်နေ့ဆိုတာကိုတွေ့နိုင်ပါတယ်။မဲယုံတွေမှာလူတွေတန်းစီတာများလွန်းလို့မဲပေးဖို့2 နာရီကျော်ကျော်ကြာအောင်တောင်စောင့်ရတာတွေရှိပါတယ်။ကျမတို့မဲယုံတွေကိုသွားတဲ့အခါမှာလူလူလားလားပဲကြိုဆိုကြတာတွေ့ရပြီးတော့ကျမတို့သိနေတဲ့မဲယုံတွေကိုလည်းကောင်းကောင်းမွန်မွန်ဖြေကြားပေးတာတွေ့ရပါတယ်ရှင်။
ဒီကနေ့မနက်အစောပိုင်းမှာကာတာစင်တာကလေးလာဆောင်ကြည့်ခဲ့တဲ့ဗဟန်းမျိုးနယ်တွင်ကတိရိမင်္ဂလာမဟာဓမ္မယုံဘုံကြီးကျောင်းကမဲယုံမှာသတင်းစာရှင်းလင်းပွဲတရက်ကျင်းပခဲ့တာပါဒီမဲယုံမှာမဲလာပေးသူတို့ဖြစ်တဲ့ကိုဆိုင်ကလည်းသူ့ရဲ့မျှော်လင့်ချက်ကိုအခုလိုဖွင့်ထားပါတယ
်အများမျှော်လင့်တဲ့အတိုင်းပဲအားလုံးစိတ်ချမ်းသာမယ်လို့မျှော်လင့်ပါတယ်ကျွန်တော်ယုံကြည်ပါတယ်ဘာလို့လဲဆိုတော့အမေစုကလွဲပြီးတော့လဲဒီကျွန်တော်တို့နိုင်ငံကိုပြောင်းလဲပေးနိုင်တဲ့လူလက်ရှိပေါ့နော်ကျွန်တော်တော့မတွေ့သေးဘူးခင်ဗျအဲ့တော့အမေကအများကြီးကြောင်းလဲပေးနိုင်ပါလေကျွန်တော်တို့ရဲ့နိုင်ငံရေးစီးပွားရေးလူမှုရေးပညာရေးစသရာရာတိုးတက်အောင်မြောင်လို့အမေပြုလုပ်ပေးမယ်လို့ကျွန်တော်ယုံကြည်ပါတယ
်ကာတာစင်တာကရွေးကောက်ပွဲစောင့်ကြည့်ရေးအဖွဲ့ကောင်းဆောင်တွေအနေနဲ့နိုင်ငံအနှံ့လေးလာစောင့်ကြည့်နေတဲ့အဖွဲ့ဝင်တွေရဲ့သတင်းပြန်ပို့ချက်တွေနဲ့တေချာစမ်းစစ်လေ့လာပြီးနိုဝင်ဘာလ10ရက်နေ့မှာတော့ကနအူးအစီရင်ခံစာထုတ်ပြန်သွားဖို့ရှိပါတယ်ရှင်